ူမျိုးရုပ်သက်ဖြောင့်မှုဂျီနိုဆိုက်တားဆီးရေးဆိုင်ရာနိုင်ငံတကာသဘောတူစာချုပ်ကိုစပြီးတော့စာချုပ်ချုပ်ဆိုချိန်ကနေအခုချိန်ထိစာချုပ်ရဲ့အရေးပါမှုနဲ့ပတ်သက်လို့ပြောဆိုတာမှာမြန်မာနိုင်ငံရခိုင်ပြည်နယ်မှာဖြစ်ဖြစ်ခဲ့တာတွေကိုအဓိကထားထောက်ပြပြီးတော့လူ့ကွင်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကပြောဆိုသွားခဲ့ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကုလသမဂ္ဂလူ့ကွင်ရေးကောင်စီဌာနချုပ်မှာကြာတော်ရင်းနေ့ကပြုလုပ်ခဲ့တဲ့လူမျိုးရုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာနိုင်ငံတကာသဘောတူစာချုပ်190ပြည့်အထိမ့်မှတ်အစင်းမြင့်ကိုယ်စားလှယ်များဆွေးနွေးပွဲမှာမဟာမင်းကြီးကအဲ့ဒီလိုပြောသွားတာပါကိုကျော်ကျော်တင်းကအပြည့်စုံပြောပြပါလိမ့်မယ်ခင်ဗျာ
ဆွေးနွေးပွဲအဖွဲ့မှာလူခွင့်ရေးမဟာမင်းကြီးမီရှယ်ဘက်ချလက်ပြောသွားတဲ့အထဲအထူးထက်သင်ပြီးနမူနာပြပြောဆိုသွားတာကတော့မြန်မာနိုင်ငံတကိုင်းပြည်နယ်မှာဖြစ်ဖြစ်ခဲ့တဲ့ရိုဟင်ဂျာမွတ်စလင်တွေနဲ့သက်ဆိုင်တဲ့အကြောင်းပါပဲလူမျိုးတုံးတပ်ဖြတ်မှုဒါစီရေးဆိုင်ရာနိုင်ငံတကာသဘောတူစာချုပ်ဟာလွန်ခဲ့တဲ့290မှာချုပ်ဆိုခဲ့ခြင်းကအတိုင်းဒီကနေ့အချိန်မှာအရေးပါနေသေးပဲဆိုတာကိုမြန်မာနိုင်ငံတကိုင်းပြည်နယ်ကအခြေအနေတွေကိုနမူနာပေးထောက်ပြပြီးတော့ဒုက္ခသည်ဆိုင်ရာမှာမင်းကြီးမီရှယ်ဘက်စလက်ကပြောသွားတာပ
ါ Just over 2 weeks ago we were brutally reminded of this the council's fact finding mission in Myanmar issued its
ချက်ပြင်းတဲ့ကဝင်းရင်ကျော်လူတို့ကိုစစ်တပ်ကဥဆောင်ပြီးတော့တပ်ဖြတ်မရင်းကျင့်တိုက်ခိုက်တာတွေနဲ့ပတ်သက်ပြီးလူခွင့်ရေးကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာအချက်လက်ရှာဖွေရေးမစ်ရှင်ကထိတ်လန့်ပွဲအစီရင်ခံစာတစ်ခုကိုလွန်ခဲ့တဲ့သတင်းနှစ်ပတ်ကျော်လေးကပဲထုတ်ပြန်ထားပါတယ်တတိကြီးကြီးထားပြီးခမန်းထားချက်တစ်ခုအရဆိုရင်တေဆုံးသူဦးရီတပေါင်းရှိပြီးမရေမတွက်နိုင်တဲ့နောက်ထပ်လူပေါင်းများစွာဘေးဒဏ်ခံစားကြရဒဏ်ရာရကြမရင်းကျင့်ခံကြရစိတ်ထိခိုက်ကြေကွဲကြရပါတယ်ဒါအပြင်လူပေါင်း 9,500 နီးပါးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြရပါတယ်ဒီအခြေအနေကိုကြည့်မယ်ဆိုရင်လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာသဘောတူစာချုပ်ဟာ1948ခုနှစ်ဒီဇင်ဘာလ9ရက်နေ့ကအရေးပါခဲ့တဲ့အတိုင်းပဲဒီကနေ့မှလည်းအရေးပါနေသေးပဲဆိုတာတန်တရားဖြစ်စရာမရှိပါဘူ
းရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့ပြစ်မှုတွေနဲ့ရာဇီးတွေအပေါ်ကျူးလွန်တဲ့ပြစ်မှုတွေအတွေ့ကျူးလွန်သူတွေကိုယ့်လူရက်ကိုတာဝန်ခံမှုရှိစေရေးလုံးနိုင်ရဲ့ရှိသည့်အားလုံးကိုလုပ်သွားရမယ်လို့လည်း Miss Bachelet ကပြောပါတယ်။သူပြောသွားတဲ့အထက်ကယာစီးဒီဆိုတာကတော့အီရတ်နိုင်ငံကလူနည်းစုလူမျိုးတမျိုးဖြစ်ပြီး ISIS အကြမ်းဖက်အဖွဲ့ကလူမျိုးတုံးတပ်ဖြတ်ခံရသူတွေဖြစ်ကုလသမဂ္ဂကသတ်မှတ်ထားတာပါ။ရိုဟင်ဂျာဆိုတဲ့အုံလုံးကိုတော့ကာယကံရှင်မွတ်စလင်တွေကိုယ်တိုင်နဲ့နိုင်ငံတကာကတုံ့နှံပြောဆိုပြီးမြန်မာအစိုးရကတော့လက်မခံညှင်းပယ်ထားပါတယ်။နိုင်ငံတကာရာစုတရားခုံရုံး ICC ကမြန်မာနိုင်ငံနဲ့ပတ်သက်ပြီးဆုံးဖြတ်ချက်ချထားတာကိုကြိုဆိုကြောင်းလဲ Miss Bachelet ကထည့်ပြောသွားပါတယ
်။ I welcome last week's decision by the pre-trial chamber of the International Criminal Court.
ရိုဟင်ဂျာတွေကိုမြန်မာနိုင်ငံကနေညှဉ်းထုတ်တယ်။ဒါဟာရာဇဝတ်မှုတစ်ခုခုမြောက်နိုင်ကြီးရှိတဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးဒီကိစ္စဟာနိုင်ငံတကာရာဇဝတ်တရားခုံရုံးရဲ့စီရင်ဆောင်ရွက်ပိုင်ခွင့်တဲမှာရှိတယ်လို့အမှုမစစ်မီကြိုတင်ကြားလာတဲ့ ICC တရားသူကြီးအဖွဲ့ရဲ့ပြီးခဲ့တဲ့သတင်းပတ်ဆုံးဖြတ်ချက်ကိုကျွန်မကြိုဆိုပါရစေ။ဒီဆုံးဖြတ်ချက်ဟာလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာရာဇဝတ်မှုနဲ့ပတ်သက်လို့အတိအကျကိုင်တွယ်ဖြေရှင်းတာမျိုးမဟုတ်ပေမဲ့လည်းကျူးလွန်ထားတဲ့ရာဇဝတ်မှုတွေအတွက်တာဝန်ခံမှုရှိစေရေးတကယ့်မျှော်လင့်ချက်ထွက်လာစေပါれ
။တရားမျှတမှုရှိရေးနဲ့နောက်ထပ်မဖြစ်အောင်ဒါစီရီတို့အတွက်တရားရုံးကိုထောက်ခံပံ့ပိုးရေးဟာအထူးအရေးကြီးပြီးတော့တရားရုံးကိုထောက်ခံဖို့နိုင်ငံအားလုံးကိုတိုက်တွန်းပါれလို့လည်း Miss Bachelet ကပြောပါれ။ရှင်းလင်းသိသာတဲ့ကြိုတင်သတိပေးလက္ခဏာတွေကိုမတွေ့ရဘဲလူမျိုးတုံးတပ်ဖြတ်မှုဖြစ်ရတွေကိုကျူးလွန်တာမျိုးဘယ်တော့မှမဖြစ်ဘူးလို့ Miss Bachelet ကပြောပါတယ်။သတိပေးအရေးလက္ခဏာတွေအဖြစ်သူထောက်ပြသွားတဲ့အထက်မှာလူမျိုးစုတစုကိုနှိမ့်ဆက်ညှဉ်းပန်းတပ်ဖြတ်တဲ့စင်စစ်မပြတ်ပုံစံတွေတွေ့ရတာယာရုယာကန်အစဉ်စဉ်အနေနဲ့ဒုက္ခရောက်အောင်ဘေးသင့်အောင်လုပ်ချင်စိတ်ရှိတာနောက်ဆုံးအနေနဲ့စိုးရွားရက်စက်ပြီးထိတ်လန့်ကြောက်ရွံ့ပွေကောင်းတဲ့ရာလတ်တစ်ခုထွက်လာတာတွေပါဝင်ပါတယ်။တစ်ဆက်ထဲမှာပဲရခိုင်ပြည်နယ်ကဖြစ်ရတွေနဲ့ပတ်သက်လို့
In the case of the Rohingya warning signs abounded a people oppressed from birth to death
Rohingya တွေဖြစ်ရမှာဆိုရင်တတိပေးချက်တွေအမြောက်အများရှိထားပါတယ်မွေးဖွားချိန်ကနေတည်ဆုံးချိန်အထိဖိနှိပ်ခံရတဲ့လူတို့အောက်တန်းနောက်တန်းကျပြီးကူမဲ့ကဲမဲ့သူမရှိသူတွေနိုင်ငံသားဖြစ်ခွင့်ငင်းပယ်ခံရတာအပါအဝင်အကွက်ကြကြစီစဉ်လှုပ်ဆောင်တဲ့လူခွေရီချိုးဖောက်မှုတွေအတွက်အပြစ်ပေးအရေးယူခံရတာမျိုးမရှိပဲနှစ်ပေါင်းများစွာဆက်ပြီးဖြစ်နေတဲ့အခြေအနေတွေပါပဲ
လူမျိုးတုံးတပြတ်မှုဒါစီရေးဆိုင်ရာနိုင်ငံတကာသဘောတူစာချုပ်190ကြာလာပြီးတဲ့နောက်မိမိတို့ရင်ဆိုင်နေရတဲ့စင်ခုံမှုတစ်ခုကတော့အဲ့ဒီအချက်ပြသတိပေးချက်တွေကိုဘယ်လိုသိရှိနားလည်အောင်လုပ်ပြီးတုံ့ပြန်လှုပ်ဆောင်ကြမလဲဆိုတာပဲဖြစ်ပါတယ်လို့မဟာမင်းကြီးမီရှယ်ဘက်လက်ကပြောသွားပါတယ်2019ခုနှစ်ဒီဇင်ဘာလအထိဆိုရင်လူမျိုးတုံးတပ်ဖြတ်မှုဒါစီရေးဆိုင်ရာနိုင်ငံတကာသဘောတူစာချုပ်ကို နိုင်ငံပေါင်း149နိုင်ငံကသဘောတူထားပြီးဒါမှမဟုတ်လက်မှတ်ရေးထိုးထားပြီးဖြစ်ပါတယ်မြန်မာနိုင်ငံဟာလည်း1949ခုနှစ်ဒီဇင်ဘာလ30ရက်နေ့ကတည်းကဒီသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်ပါတယ်ခင်ဗျာ